လိမ်ပိုင်းဆိုင်ရာခွဲခြားဆက်ဆံတဲ့အကြံဖတ်မှုတွေကိုစန့်ကျင်ဆန္ဒပြပွဲတွေဥရောပတလွှမ်းမှာမနေ့စနေနေ့ကအကြံဖတ်ခဲ့ကြပြီးလူပေါင်းတောင်းနဲ့ချီပြီးတက်ရောက်ခဲ့ကြပါတယ်။လောင်စာစီဈေးတက်လို့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းမနေ့တုန်းကလိမ်ပိုင်းဆိုင်ရာခွဲခြားဆက်ဆံတဲ့အကြံဖတ်မှုတွေကိုတီးခြားဆန္ဒပြပွဲတွေကျင်းပခဲ့ပြီးလူပေါင်း3000ကျော်တက်ရောက်ကြပါတယ်။ပြင်သစ်နိုင်ငံတစ်ခုလုံးမှာမနေ့ကအကြံဖတ်မှုစန့်ကျင်ရေးဆန္ဒပြခဲ့ကြသူ 5,000 လောက်ရှိတယ်လို့ဆန္ဒပြပွဲကိုစီစဉ်သူ Carolyn D. Hess ကပြောပါတယ်။ရောမမြို့တော်မှာလူပေါင်း 1,000 လောက်မိုးရွာတဲ့ဆန္ဒပြခဲ့ကြသလိုဂျီနီဗာနဲ့အေသင်မြို့တော်မှာလည်းရာနဲ့ချီပြီးဆန္ဒပြကြပါတယ်။အမျိုးသမီးတွေအပေါ်အကြံဖတ်မှုကိုစန့်ကျင်တိုက်ဖျက်မှုတွေကနေ့စဉ်ဆိုသလိုတိုးတက်မှုတွေရှိလာနေပေမဲ့လူအဖွဲ့အစည်းအတွင်းမှာတော့ရှေ့ဆက်ဆောင်ရွက်သွားရအောင်မှာဖြစ်တဲ့အကြောင်းဒီကိစ္စကိုလည်းလူတိုင်းအနေနဲ့ကိုယ်နဲ့သက်ဆိုင်တဲ့ကိစ္စအဖြစ်ဆောင်ရွက်တိုက်ဖျက်ကြဖို့လိုအပ်တယ်လို့ပြင်သစ်သမ္မတအီမာနျူအယ်မက်ခွန်ကသူ့ရဲ့ထောက်ခံမှုကို Twitter မှာရေးသားခဲ့ပါတယ်ရှင်။